မြန်မာနိုင်ငံမှာချက်တပေါင်းတန်ငွေစက်ကူအစ်စ်တွေကိုလာမယ့်ဇွန်လ15ရက်နေ့မှာစပြီးတော့ထုတ်ဝေသုံးစွဲတော့မှာဖြစ်ပါတယ်။အခုလိုငွေစက်ကူအစ်စ်ထုတ်ဝေတဲ့အတွက်ငွေကြေးဖောင်းပွားလာမှုတွေဖြစ်လာမလားဆိုတဲ့စိုးရင်ချက်တွေရှိနေပေမဲ့ဗဟိုဘဏ်တာဝန်ရှိသူကတော့နိုင်ငံမှာငွေကြေးဖောင်းပွားမှုတွေဖြစ်မလာအောင်ထိန်းသိမ်းနဲ့ဖြန့်ချီသွားမှာဖြစ်ပါတယ်လို့ VOA မြန်မာပိုင်းကိုပြောပါတယ်။ဒီအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့မတ်တင်တီကပြည်စုံဆက်ပြောပြပေးမှာပါရှင်။
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာတံမိုးအကြီးဆုံးငွေစက်ကူအဖြစ်ချက်တပေါင်းတန်တွေကိုလာမယ့်ဇွန်လ15ရက်တောက်ကြနေ့မှာစတင်ဖြန့်ချီသုံးစွဲတော့မှာဖြစ်ပါတယ်အခုဒီတပေါင်းတန်ငွေစက်ကူအစ်စ်တွေကိုဗဟိုဘဏ်ငွေကြေးဌာနတွေနဲ့တခါဘဏ်တွေမှရောအစိုးရငွေတိုက်တွေကပါစတင်သုံးစွဲတော့မှာဖြစ်တယ်လို့ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးအေးတော်က VOA မြန်မာပိုင်းကိုပြောပါတယ
်ဇွန်လ15ရက်နေ့ပါဗဟိုဘဏ်တွေကိုဟိုတော့တော့မရောက်သေးပါဘူးကျွန်တော်တို့ဒီကြားထဲမှာပဲရောက်လာပြီးတော့ဒီကြားထဲမှာကျွန်တော်တို့ကသူ့ရဲ့အမိဖြတ်မှုဒီစမှာလေ
အခုလိုမျိုးငွေစက်ကူအစ်စ်တွေထွက်လာမယ့်ဆိုတဲ့အတွက်နိုင်ငံမှာငွေကြေးဖောင်းပွားမှုတွေဖြစ်လာနိုင်စရာမရှိသလိုငွေကြေးဖောင်းပွားမှုပြဿနာမျိုးတွေကိုလည်းမဖြစ်ရအောင်ဆွေးရကစီစဉ်ဆောင်ရွက်မှာဖြစ်တယ်လို့လည်းဆိုပါတယ
်။ဒါတော့ကြီးမရနိုင်ပါဘူး။ဒါကျွန်တော်တို့တပြင်းဒီကျွန်တော်တို့အတိုင်းပြည်ရဲ့အကုန်စည်နှုန်းအခြေအနေဒီလက်ရှိမက်ခရိုစီးပွားရေးအခြေအနေတွေကတော့ဒီမှာလည်းငွေကြေးဖောင်းပွားမှုတော့နည်းနေတဲ့အနေအထားမှာရှိနေတယ်ဒီမှာရှိတော့ဒီကျွန်တော်တို့ဒီလိုခိုင်းလိုက်လို့ဒီပုံမှန်အများကြီးဖောင်းပွားမှုပုံမှန်အများကြီးမထိခိုက်နိုင်ဘူးလို့ကျွန်တော်တို့ကတော့သုံးသပ်ပါအဲ့ဒီတော့ကငွေကြေးဖောင်းပွားမှုဖြစ်နေဖြစ်တယ်လို့ကျွန်တော်တို့ဒီအပြင်မှာဖြစ်နေတဲ့ငွေတွေကိုဒါနေတန်ရောက်အောင် monetary policy နည်းတွေနဲ့လုပ်အောင်ပါပေါ့ငွေကြေးဖောင်းပွားမှုကကျွန်တော်တို့ကအနှံတစ်လုံးပါပဲရှိပါတယ်အနားလုံးမရှိပါဘူ
းဗဟိုဘဏ်ရဲ့ဒုတိယဥက္ကဋ္ဌဦးအေးတော်ပြောပြခဲ့တာပါရှင်အခုဒီချက်တပေါင်းတန်ငွေစက်ကူတွေမတိုင်ခင်2009ခုနှစ်အောက်တိုဘာလတုန်းကချက်5000တန်တွေကိုထုတ်ဝေခဲ့ပူပါတယ်အဲ့ဒီတော့ကအစိုးရကဒီအကြီးဆုံးချက်5000တန်ငွေစက်ကူကိုထိမ့်သိမ့်နဲ့ထုတ်ဝေနိုင်ခဲ့တဲ့ပုံစံကိုနမူနာယူပြီးတော့လည်းအခုချက်တပေါင်းတန်ကိုဖြန့်ချီသွားမယ်ဆိုရင်တော့နိုင်ငံထဲမှာငွေကြေးဖောင်းပွားလာမယ့်ပြဿနာကိုထိမ့်သိမ့်နိုင်မှာဖြစ်တယ်လို့စီးပွားရေးပညာရှင်ဦးလေးညွန်ကသုံးသပ်ပါတယ်
ကျွန်တော်တို့9000တန်ထုတ်လိုက်တုန်းကထုတ်မယ်လို့ပြောလိုက်တဲ့အချိန်မှာဟလာအလုံးရင်းနဲ့ထွက်လာတာမဟုတ်ဖဲနဲ့တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းထွက်လာလိုက်ပါလေထွက်လာတော့အဲ့ဒီဟာကိုသူတို့နမူနာယူပြီးတော့အခုဒီဟာကိုလည်းတိလို့လုံးလိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်သူကဟို inflation ကိုချက်ချင်းကြီးဖြစ်လာနိုင်စရာမရှိအောင်သူတို့ငွေကိုထုတ်ပါလိမ့်မယ်လို့ဒီလိုထင်ပါတယ်ကျွန်တော်တို့လေဘာလို့ဆိုသူတို့လည်းအတွေ့အကြုံရှိပြီးသားဆိုတော့လေဆိုလိုတာအရင်အရင်ဟောလာလုတ်ခဲ့တော့ချက်ချင်းပဲတုံ့ပြန်မှုတွေဖြစ်လာတယ်အဲ့ဒါကိုသူတို့အတွေ့အကြုံရှိကြပါတယ်အဲ့တော့ဒီအတွေ့အကြုံကိုသူတို့ယူပြီးတော့လုတ်ရင်တော့စိုးစိုးဝါးဝါဖြစ်လာနိုင်စရာတော့အကြောင်းမရှိတော့ဘူးလို့ကျွန်တော်တို့ဒီလိုယူဆမိပါတယ
်လက်ရှိမြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုဟာတိတ်ပြီးတော့ကြီးကြီးမားမားမရှိဘူးလို့လည်းပြောပါတယ်ဒါကြောင့်မို့အလွန်အကျွံမဟုတ်ဘဲနဲ့ငွေကြေးဖောင်းပွားမှုအနည်းငယ်သာဖြစ်လာမယ်ဆိုရင်တိုင်းပြည်ထဲမှာစီးပွားရေးအခြေအနေတချို့ကျိုးရှိနိုင်စရာဖြစ်တယ်လို့လည်းဦးလေးညွန့်ကဆိုပါတယ
်ခုအခြေအနေကတော့ကျွန်တော်တို့ကဟိုငွေကြေးဖောင်းပွားမှုအတော်နည်းနေပါတယ်နည်းနေပါတယ်ဆိုတာအဓိကကွန်မိုဒီတီတွေဖြစ်တယ်ဥမာဆန်တို့เนาะစီတို့စတဲ့ဟိုမိဘကြောင့်တုံးပြီးနဲ့အချို့ကလွဲရင်ပေါ့လေအချို့ကဆိုတာကျွန်တော်ဆန်ဆိုရင်ဒါဟိုအောက်ဈေးပါတကယ်ဖြစ်နေတဲ့ဆန်ဈေးနဲ့ကဆန်ဈေးကနှိမ့်နေပါတယ်အဲ့တော့ဟိုလယ်သမားကလည်းဟိုဘယ်လို့မှတွက်ချေမကိုက်နိုင်တဲ့ဟာမျိုးပေါ့ကျွန်တော်အမြင်တော့เนาะ inflation ဖြစ်လာပြီးတော့များမန်တက်လာမယ်ဆိုရင်တော့ကောင်းတဲ့အလားအလားလို့ကျွန်တော်ကဒီလိုယူဆမိပါတယ်။ဟိုတစ်ဖက်ကလည်းပြောကြပါတယ်ကျွန်တော်တို့တိုင်းပြည်မှာ inflation ရှိနေတယ်အဲ့တော့ရှိတာလည်းမှန်ပါတယ်။ဒီတပေါင်းနံဆက်ကူထွက်လို့များမထိမ့်မဲနဲ့ထုတ်ရင်တော့အန္တရာယ်ရှိတာပေါ့။ဒါပေမဲ့ထိမ့်ပြီးတော့များအခု9000နံလောက်တလို့မျိုးထိမ့်ပြီးတော့အလွန်မင်းငွေကြေးဖောင်းပွားတာရုတ်တရက်ဟို hyper inflation မဖြစ်အောင်ထိန်းထားနိုင်တယ်ဆိုရင်တော့ကျွန်တော်ထင်တယ်အကျိုးတစ်ခုရပါလိမ့်မယ်လို့ကျွန်တော်ဒီလိုယူဆနိုင်ပါ
တယ်။ဒါကတော့စီးပွားရေးပညာရှင်ဦးလေးညွန့်သုံးသပ်ခဲ့တာပါရှင်။အခုထုတ်ဝေမယ်ငွေစက်ကူတပေါင်းတန်အစ်စ်ဟာဒီအလျား15စင်တီမီတာအနံ8စင်တီမီတာရှိပြီးတော့ပြာရောင်ပေါ်လွင်းတဲ့ငွေစက်ကူဖြစ်တယ်လို့ဖော်ပြထားပြီးတော့လက်ရှိသုံးဆွဲတဲ့ငွေစက်ကူတွေနဲ့ဒီအကျိုးတွေဟာလည်းတရားဝင်နိုင်ငံမှာဆက်လက်သုံးဆွဲဖို့တည်ရှိနေမှာဖြစ်တယ်လို့လည်းအစိုးရသတင်းတွေမှာဖော်ပြထားပါတယ်ရှင်။